Africa in Burmese.
ဒီအနေနဲ့အတွဲအတွဲကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါသေးခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်အောက်တိုဘာလ1ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင်မိုဟစ်အူလာအသက်ခံရတာအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှောက်ချလိုက်ပါတယ်မြန်မာနိုင်ငံမှာအဖမ်းခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတက်ကိုပြန်ပြီးလွှတ်ပေးဖို့အမေရိကန်ကဆက်ပြီးဖိအားပေးမယ်လို့ပြောပါတယ်အမေရိကန်အစိုးရလုပ်ငန်းတွေကိုဒီဇင်ဘာ3ရက်နေ့ထိဆက်ပြီးလေပတ်နိုင်မှုအတွက်ယာယီအသုံးစီကိုလွှတ်တော်နှစ်ရက်စလုံးကနေအတည်ပြုပေးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းရောင်
းဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေကြီးညာပြီးမြန်မာနိုင်ငံရဲ့အကြက်တဲတွေကိုအချိန်မီမဖြည့်ရှင်းနိုင်ဘူးဆိုရင်အခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးနေပါတယ
် And you know we use the term crisis a lot in this world but I really want to emphasize now that you know the people of Myanmar are really living in a severe crisis at the moment no matter how one defines that term
သတင်းတွေအပြီးမှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာတခါမြန်မာစစ်ကောင်စီကငြိမ်းချမ်းရေးကိုတိုးပြီးတော့လုသွားမယ်လို့ပြောလိုက်တာကဒီလက်တွေ့အခြေအနေတွေကိုထင်ဟပ်စေပါသလားစတဲ့သတင်းပေးပို့ချက်တွေကိုလည်းနှားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင်အသက်ခံရတာအတွက်ပြင်းထန်စွာရှောက်ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့လက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလေကချက်သပရီနေမှာပြောကြားလိုက်ပါတယ
် The UN strongly condemns the killing of Rohingya refugee leader Mohib Ullah in Cox's Bazar in Bangladesh
Bangladesh နိုင်ငံ Cox's Bazar ဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင် Mohib Ullah ဗုဒ္ဓဖူးနေကတတ်ခံရတဲ့အတွက်ကုလသမဂ္ဂကပြင်းပြင်းထန်ထန်ရှောက်ချပါတယ်ဘင်္ဂလားဒေ့ရှ်အနာဘယ်နေနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရောကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လုပ်ဖို့ပါကုလသမဂ္ဂကတိုက်တွန်းပါတယ်လို့ပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့နိုင်ငံမှာရောက်နေတဲ့ရွန်ဂျာအတိုင်းဝန်းကိုနိုင်ငံတကာကနေဆက်ပြီးအသေးချအကူအညီချဖို့နဲ့အကာအကွယ်တွေပေးချဖို့လည်းကုလသမဂ္ဂကတိုက်တွန်းပါတယ်။ရွန်ဂျာဒုက္ခသည်တွေနဲ့ပြည်ရင်းအိုးအိမ်ရွှေ့ပြောင်းနေထိုင်ရတဲ့ IDP တွေသူတို့သဘောဆန္ဒအလျောက်ဂုံတီးရှိရှိနဲ့လုံခြုံစိတ်ချစွာဌာနေပြန်နိုင်ရေးလုပ်ပေးဖို့လဲကုလသမဂ္ဂဆက်ပြီးတောင်းဆိုပါတယ်ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုစိစစ်ပြန်ခေါ်ယူမှာဖြစ်ကြောင်းပြောပေမဲ့အခုချိန်ထိမလုံဆောင်နိုင်သေးပါဘူးအသက်ခံတဲ့ငြိမ်းချမ်းရေးနဲ့လူခွင့်ဆန်ရခိုင်ပြည်နယ်ရွန်ဂျာအဖွဲ့ဥက္ကဋ္ဌဦးမိုဟစ်ဦးလာရဲ့အလောင်းကိုချက်တပရီနေကပဲကုတုပလောင်ဒုက္ခသည်တုတ်တန်မှာမြေမြုပ်စကြိုရာမှာစခန်းတိတိကဒုက္ခသည်တွေတိတ်နေချီတက်ရောက်တယ်လို့စခန်းမှာနေထိုင်သူတွေကဗီဝေကိုပြောပါတယ
်မြန်မာအာဏာသိမ်းစစ်ကောင်စီကအမေရိကန်သတင်းတောက်ဒန်နီဖန်စတာကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်လွန်ဆောင်မှစိုးရိမ်ပကင်းဖြစ်မိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြားသာပရင်းနေမှာပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးဟာအမေရိကန်အစိုးရရဲ့အမြင့်ဆုံးဦးစားပေးကိစ္စရပ်တည်တဲ့ကတစ်ခုဖြစ်ကြောင်းနဲ့ဖန်စီခံထားရတဲ့ဒန်နီရဲ့အခြေအနေတွေကိုအနိကစောင့်ကြည့်နေတယ်လို့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုပါတယ်။ဒန်နီဖန်စတာကိုချက်ချင်းလှုပ်ပေးဖို့အမေရိကန်အစိုးရအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီကိုဆက်လက်ဖိအားပေးတော့မှာဖြစ်ပြီးသူအနေနဲ့မိသားစုထံကိုလုံလုံခြုံခြုံပြန်လည်ရောက်ရှိတဲ့အထိအမေရိကန်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒန်နီဖန်စတာနဲ့အခြားသတင်းသမားတွေကိုဖမ်းဆီးထားတာဟာမြန်မာနိုင်ငံအနေနဲ့လူခွေချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေကိုဆက်လက်ရင်ဆိုင်နေရတာကိုဖော်ပြနေတယ်လို့ဆိုပါတယ်။သတင်းနဲ့စာနယ်ဇင်းအလို့ဟာယာဇဝင်းမှုမဟုတ်ချောင်းသတင်းသမားတွေပေါ်အတန်းဖက်တိုက်ခိုက်ဖမ်းဆီးတာဟာလွတ်လပ်စွာဖော်ပြခွင့်ကိုတိုက်ခိုက်တာပဲဖြစ်ကြောင်းနဲ့လက်ခံနိုင်စရာမရှိကြောင်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။စက်တင်ဘာလ21ရက်နေ့အင်ကာနေတုန်းကဒန်နီဖန်စတာနဲ့ဆက်သွယ်စကားပြောခဲ့ရတဲ့အကြောင်းမိဘတွေနဲ့တကွမိသားစုတွေအနေနဲ့စိုးရင်ပူပန်နေကြောင်းနဲ့လာမယ့်အော်တိုဘာလ၄ရက်နေ့ရုံချင်းအတွက်စောင့်မျှော်နေတဲ့အကြောင်းဒန်နီဖန်စတာရဲ့အကိုဘိုင်ယန်ဖန်စတာကလည်း VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ကယန်းပြည်နယ်လွိုင်ကော်မြို့ကုန်းသာယာရွာတဝိုက်မှာဒေသခံကာကွယ်ရေးတပ်တွေဖြစ်တဲ့ကရင်နီပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဗိုလ်တပူးနဲ့ကျက်တပရင်းတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အတွက်ရွာပေါင်း600ကျော်ကကျေးရွာသားတွေဥင်ဆွန်ခွာပြီးဘေးလွရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ကုန်းသာယာအနီးတောင်ပေါ်ဘက်မှာစစ်တပ်ကတပ်ဆွဲနေရာယူထားပြီးလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတဲ့ကြောင်းနဲ့ကုန်းသာယာကနေအိမ်တချို့မိလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီတိုက်ပွဲအတွင်းကရင်နီပူးပေါင်းတပ်ဖက်က6ယောက်ကြာဆုံးတယ်လို့စစ်တပ်ဖက်ကအယောက်30တေဆုံးပြီးအယောက်30လောက်ဒဏ်ရာရတယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ပေမဲ့တေဆုံးဒဏ်ရာရရှင်းနဲ့ပတ်သက်ပြီး VOA ကတိကျအတည်မပြုနိုင်သေးပါဘူး။လက်နက်ပြည့်တင်းလာတဲ့စစ်ကောင်စီကားတစ်စီးကိုဒေသခံကာကွယ်တပ်ကတိုက်ခိုက်မိရှို့ဖျက်ဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ KNDF နဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောကိုရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဖုန်းနဲ့အချင်းချင်းဆက်သွယ်ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူး။
ထိုင်းနိုင်ငံဆုံးကလာပြည်နယ်နဲ့ကန္တနာဘူရီပြည်နယ်ထဲမှာနှစ်လအတွင်းဖမ်းမိတဲ့ရွှေပြောင်းအလုတ္တမဆင်းထုတ်ပြန်ထားရမှာမြန်မာနိုင်ငံသား9000ထက်မနည်းပါဝင်နေပါတယ်။ဒီလအတော်အတွင်းဖမ်းခံရသူ4600လောက်ရှိပြီးစက်တင်ဘာလ22ရက်နေ့နောက်ပိုင်းဖမ်းမိသူတွေစည်ရင်တဲ့မပါသေးသောခုရက်တွင်ဖမ်းဆီးရသူပေါင်း200ဝန်းကျင်ရှိတဲ့အတွက်ဆုံးကလာနဲ့ကန္တနာပြည်နယ်နှစ်ခုမှာအဖမ်းခံရတဲ့မြန်မာစုစုပေါင်း9000လောက်ရှိတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကဦးမင်းဦးကပြောဆိုပါတယ်နေ့စဉ်ခုံးဝေနေကြတဲ့မြန်မာတွေဟာယာနဲ့ချီရှိပြီးလူမောင်ခိုးလူကုန်ကူးမှုတရားမဝင်နေဆက်ဖြတ်ကျော်မှုစတာတွေပြင်ကိုဗစ်အရေးပေါ်ဥပဒေတွေနဲ့ရေးယူခံနေရပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံးကလာပြည်နယ်ကလာဝကအချင်းတောင်တွေကလွတ်ရက်စစ်နေပေမဲ့ပြန်လို့မရသေးတဲ့မြန်မာ600လောက်လဲဒါနော့အချုပ်ထောင်ကြီးထဲမှာရှိနေတယ်လို့စုံခလာခရိုင်ရွှေပြောင်းအလုတ္တမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပယီကပြောဆိုပါတယ်။ဖမ်းဆီးခံထားရသူတွေကတချို့ဆိုလို့ရှိရင်နှစ်ကြိမ်ထက်မနည်းလူကုန်ကူးခံရသူတွေပါဝင်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါရွှေပြောင်းအလုတ္တမ3တန်းထက်မနည်းအလုတ်လုတ်ကင်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်ဆိုးရလုပ်ငန်းတွေဒီဇင်ဘာ3ရက်နေ့ထိဆက်ပြီးလဲပတ်နိုင်အောင်အထက်နဲ့အောက်လွှတ်တော်200စလုံးကစစ်သည်ပြည်နယ်မှာယာယီအသုံးစရိတ်ကိုမဲခွဲအတည်ပြုပေးခဲ့ကြပါတယ်။အခုလိုအတည်ပြုချက်မရခဲ့ရင်တော့စစ်သည်ပြည်ညတကောင်ရန်အချိန်မှာအဆိုးရရန်ကြဒစီတစ်ပိုင်းကိုရန်နာထားမှာဖြစ်ပါတယ်။အထက်လွှတ်တော်ကထောက်ခံမဲ65မဲကန့်ကွက်မဲ35မဲနဲ့အတည်ပြုပေးတယ်လို့အောက်လွှတ်တော်ကထောက်ခံမဲ254မဲကန့်ကွက်မဲ185မဲနဲ့အတည်ပြုတဲ့အတွက်ဒါကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးဖို့ကိုပေးပို့လိုက်ပါပြီအခုလိုအတည်ပြုချက်ရခဲ့တဲ့အတွက်လက်ရှိအစိုးရဌာနတွေတက်သတ်မှတ်ထားတဲ့ရန်ပုံငွေတွေကိုဆက်ပြီးရမှာပါဒီထဲမှာဟာရီကိန်းမုန်တိုင်းနဲ့တော်မီအကြီးကျယ်လောင်ကျွမ်းမှုကြောင့်ပျက်စီးခဲ့ရတဲ့နယ်တွေအတွက်ဒေါ်လာ 28.6 ဘီလီယံချပေးမှာဖြစ်တယ်လို့အမေရိကန်ကိုရွှေ့ပြောင်းအခြေချတဲ့အာဖဂန်ဒုက္ခသည်တွေအတွက်ဒေါ်လာ 6.3 ဘီလီယံပေးမှာပါကျတဲ့ပြည်နယ်မှာပဲအောက်လွှတ်တော်မှာဒေါ်လာ1 trillion တန်အခြေခံအဆောက်အအုံစီမံကိန်းအတွက်မဲခွဲဖို့ရှိပါတယ်ဒီစီမံကိန်းကတော့အမေရိကန်နိုင်ငံနဲ့လမ်းကိုလမ်းဟောင်းတွေတရားတွေပြုပြင်ဖို့နဲ့နိုင်ငံတကာအင်တာနက်ဝန်ဆောင်မှုလုပ်ငန်းတိုးချဲ့ဖို့ပါဝင်ပါတယ
်နှစ်နိုင်ငံအကြားတင်းမောင်းမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ရဲ့ကာကွယ်ဆိုင်ရာတာဝန်ရှိသူတွေနှစ်ရက်ကြာဆွေးနွေးခဲ့ကြပြီးတိုးတက်မှုအနည်းငယ်ရရှိခဲ့ပါတယ်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရဲ့နိုင်ငံတကာစီးရေးပူးပေါင်းဆောင်ရွက်ရေးဌာနဒုတိယညွှန်ကြားရေးမှူးဗိုလ်ချုပ်ဟောင်ရှူပင်နဲ့အမေရိကန်ပြည်ထောင်စုတရုတ်ပြည်ဆိုင်ရာကာကွယ်ရေးဌာနဒုလက်ထောက်ဝန်ကြီးမိုက်ကယ်ချေ့စ်တို့ဦးဆောင်ပြီးအင်ကာနဲ့ဗိုလ်ဒူးနေတွေမှာအွန်လိုင်းကနေဗီဒီယိုနဲ့ဆွေးနွေးခဲ့ကြတာပါတရုတ်နဲ့အမေရိကန်အကြားနှစ်နိုင်ငံဆက်ဆံရေးနဲ့တပ်မတော်နှစ်ခုအကြားဆက်ဆံရေးတွေအပြင်နှစ်ဖက်စိုးရိမ်ပူပန်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးလေးနက်တဲ့အမြင်တွေကိုဆွေးနွေးဖလှယ်ခဲ့ကြတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဟူကွမ်ကပြောဆိုပါတယ်နိုင်ငံဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယဘူမူဂျီမာတင်မီနာရဲ့ထုတ်ပြန်ချက်မှာတော့တရုတ်နဲ့အမေရိကန်အကြားနှစ်နိုင်ငံပြန်ဆိုင်မှုနဲ့ပတ်သက်ပြီးတာဝန်ယူမှုရှိရှိစီမံခန့်ခွဲနိုင်မှုအတွက်နှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းဖွင့်ထားခြင်းဟာသမ္မတဘိုင်ဒန်အစိုးရရဲ့အရေးပါတဲ့လုပ်ငန်းအစိတ်အပိုင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO, Gavi နဲ့ UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့တွေပူးတွဲပြီး မြန်မာနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ကုလသမဂ္ဂအဖွဲ့တွေကစက်တဘာ30ရက်နေ့ပြည်နယ်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကုလသမဂ္ဂနဲ့မဟာမိတ်အဖွဲ့တွေကကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်ဖို့ကြိုးပမ်းနေတာဖြစ်ပြီးမြန်မာနိုင်ငံအတွက် COVAX ဖွဲ့ပံ့ပိုးမှုနဲ့ COVID ကာကွယ်ဆေး6.2 တန်းကိုကနူးခွဲပေးထားကြောင်းနဲ့ဒီဆေးတွေကို WHO လမ်းညွှန်ချက်နဲ့အညီဖြန့်ဖြူးမယ်လို့ပြောပါတယ်။မြန်မာနိုင်ငံအရှိတောင်အာရှကတခြားနိုင်ငံတွေနဲ့ရှင်ကိုဗစ်ရောဂါဆက်ဆေးထိန်းချုပ်ရမှာအကန့်အသတ်ရှိနေတာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုနည်းတာတွေကြောင့်ဒီရောဂါပြန့်နှံ့မှုပြင်းထန်တာတွေ့ရတယ်လို့ပြောပါတယ်အခုချိန်ထိလူရေ 73.1 ကကာကွယ်ဆေးတစ်ကြိမ်ထိုးပြီးနှစ်ကြိမ်ထိုးပြီးသူက 6.8 ရာဂိုင်းနှုန်းသာရှိနေသေးတာဖြစ်ပါတယ
်2022ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံ UNHCR ဟာအမည်စရင်တင်သွင်းခံရနိုင်ပွဲရှိနေပါတယ် UNHCR အနေနဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ Rohingya Muslim ဒုက္ခသည်တွေအပါအဝင်ကွန်ဂိုကနေ Uganda ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေစီးပွားရေးအတက်အကျတဲကြောင့် Venezuela ကနေ Colombia နဲ့ Brazil ဘက်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေ Afghan မှာ Taliban တွေသိမ်းပိုက်ပြီးအောင်ထွက်ပြေးရတဲ့အိုးမဲ့အိမ်မဲ့ဒုက္ခသည်တွေစတဲ့ကမ္ဘာအနှံ့ကဒုက္ခသည်အရေးတွေကိုဆောင်ရွက်ပေးနေပါတယ်2022ခုနှစ်အတွင်းဒုက္ခသည်များအတွက် COVID တုံ့ပြန်ဆောင်ရွက်မှုအပါအဝင်ကဘာတဝမ်းကဒုက္ခသည်တွေအတွက်ဆောင်ရွက်ပေးနေပါတယ် UNHCR ကို1950ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုကို1954ခုနှစ်ကတစ်ကြိမ်1982ခုနှစ်ကတစ်ကြိမ်ရခဲ့ပူပါတယ်ခင်ဗျာ
တောင်းကြနေမနဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုယ်စုံမှုကြော်လို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းလွှာတွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ပြပါမယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အကြက်တဲတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်ဒီထက်ပိုဆိုးလာနိုင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဆင့်မြင့်အရာရှိကတတိပေးလိုက်ပါတယ်လူပေါင်းတန်းချီစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေမျိုးမှာနိုင်ငံရေးကိုရှည်တမ်းမတင်ကြဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးအန်ဒရူးကာကူကတိုက်တွန်းလိုက်တာပါကုလသမဂ္ဂအဆင့်မြင့်အရာရှိရဲ့ကြာသပတေးနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ကိုအောင်လင်ဦးကကောက်နှုတ်တင်ပြထားပါတယ
်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးရှစ်လကြာလာချိန်မှာနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေဟာစိုးရိမ်စရာကောင်းလောက်အောင်ကြီးထွက်လာနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးလည်းဖြစ်တဲ့အန်ဒရူးကာကူကပြောလိုက်တာပါမြန်မာနိုင်ငံမှာဆယ်စုနှစ်တခုကျော်ကြာတာဝန်ယူခဲ့တဲ့ကာလတစ်လျှောက်လက်ရှိအခြေအနေဟာအဆိုးဆုံးဖြစ်နေလေနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲကိုအွန်လိုင်းကပါဝင်ရမှာပြောဆိုလိုက်တာပ
ါအခုလောက်ဆိုးတဲ့အခြေအနေမျိုးအရင်ကမကြုံခဲ့ဘူးပါဘူးဒီထက်ဆိုးလာမှာကိုလည်းစိုးရိမ်ရပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ဆီယနာသိန်းတာကိုစန့်ကျင်အောင်ကြွမှုတွေနဲ့အတူနောက်ဆက်တွဲမတိမငြိမ်အခြေအနေတွေကြောင့်အရင်ကစာနာမှုကွန်ကြီးလိုအပ်နေသူတသန်းလောက်ရှိနေရကနေ3,000အထိတိုးလာတဲ့အတွက်စိုးရိမ်စရာကောင်းတယ်လို့လည်းပြောဆိုခဲ့ပါတယ
် You know the number of people in need of humanitarian assistance now is 3 million that's a tripling in over the last 8 months
လူသားချင်းစာနာမှုအကူအညီလိုအပ်နေသူအရေအတွက်ဟာအခုဆိုရင်3,000ရှိနေပါပြီဒါဟာပြီးခဲ့တဲ့6လအတွင်း3,000ဖြစ်လာတာပါနောက်ထပ်20,000လောက်ဟာလည်းဆင်းရဲမွဲတေမှုအဆင့်သတ်မှတ်ချက်အောက်မှာရှိနေပါတယ်လူရေတဝက်လောက်ဆင်းရဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေမျိုးကိုအ ਨੇ ဆုံးလွန်ခဲ့တဲ့အနှစ်20မှာမတွေ့ခဲ့ဘူးပါဘူး
မြန်မာနိုင်ငံမှာစာနာမှုအကူအညီလိုနေသူ3,000လောက်အတွက်ဒီနေ့မှရန်ပုံငွေဒေါ်လာ385သန်းလိုအပ်ပေမဲ့အခုချိန်ထိ3,000ပုံသာရရှိထားသေးတယ်လို့လည်းပြောပါရယ်ဆီယနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေနဲ့ကိုဗစ်ကရောဂါကူးစက်မှုတွေအပြင်းထန်ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာစာနာမှုအကူအညီတွေပေးရရမှာတွားရေးလာရေးလုံခြုံရေးစိန်ခေါ်မှုတွေကြီးကြီးမားမားရှိနေတာကိုလည်းကုလသမဂ္ဂဌာနရရှိကကူကပြောဆိုသွားတာပါအကူအညီလိုအပ်ချက်တွေကြီးကြီးမားမားရှိနေချိန်မှာကုလသမဂ္ဂဖွဲ့စည်းရေးပါဝင်စာနာမှုအကူအညီပေးတဲ့သူတွေကိုနိုင်ငံရေးအမြင်နဲ့မကြည့်ကြဘူးလဲတိုက်တွန်းလိုက်ပါတယ
်
ခံစားချက်တွေကတိတ်ကိုမြင်မနေပါတယ်လူတော်တော်များများကလည်းစိတ်ပြက်နေကြပါတယ်ဝင့်ဝင့်လင်းလင်းပြောရရင်စာနာမှုအကူအညီပေးတာဟာပြိပက္ခမှာတစ်ဖက်ဖက်ကိုဗက်လိုက်တဲ့ဆိုတဲ့အမြင်လွဲမှားမှုတွေရှိပါတယ်ကုလသမဂ္ဂနဲ့မိဖက်အဖွဲ့စည်းတွေဟာစာနာမှုအကူအညီတွေကို နိုင်ငံတကာမှလက်ခံထားတဲ့အခြေခံစီမံစည်းကမ်းတွေနဲ့အညီပေးအပ်ဖို့တန်ဓေဋ္ဌံချထားပါတယ်မြန်မာပြည်သူတွေကိုကူညီတဲ့နေရာမှာသေချာပေါက်ဘက်လိုက်မှာမဟုတ်ပါဘူ
းမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေတဲတွေဟာထိမနိုင်သိမ့်မရအဆင့်ထိရောက်မလာအောင်နိုင်ငံတကာတိုင်းဝန်ကကြိုးပမ်းကြဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာပြီးနောက်တည့်မှာပဲမြန်မာနိုင်ငံဆိုင်ရာအရာရှိရဲ့သတိပေးချက်ထွက်ပေါ်လာတာပါကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာကိုပုံမချုပ်ကင်လာတာကိုတံပြန်မှုခက်ခဲလာမှာဆိုရင်လည်းအကြောင်းနဲ့အခြေအနေဟာဒေသတွင်းမှာသာမကတခြားဟိုပါပြည်내လာမှာဆိုရင်လည်းအကြောင်းထွေထွေညီလာခံကိုဗိုလ်ထုနေကပေးပို့တဲ့အစီရင်ခံစာထဲမှာပြောဆိုထားပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့သတိပေးချက်ကိုနားဆင်ရပြီးခုခါတော့ငြိမ်းချမ်းရေးကိစ္စကိုကြည့်အောင်ပါလာမယ့်နှစ်ဒီပြည်ထောင်စုနှစ်ဟာစင်ရတုနှစ်ပတ်လည်နေ့ကြီးဖြစ်တာမို့မြန်မာစစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးတိုးလှုပ်သွားဖို့ပြောလိုက်တာကလက်တွေ့ခက်ခဲနိုင်တယ်လို့တုံ့ပြန်မှုတွေရှိလာပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဘာကြောင့်အခုလိုတုံ့ပြန်ကြတာပါလဲဒီအကြောင်း KIO သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူး KNU ရဲ့အထွေထွေအတွင်းရေးမှူးပရိုတာတို့မှုနဲ့ဒီ PPST လို့ခေါ်တဲ့ NCA အပြည့်ရဲ့လက်မှတ်ထိုးအဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်တို့ကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာ
ပထမအချက်အနေနဲ့ကတော့2022ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာကျွန်တော်တို့နိုင်ငံရဲ့85နှစ်ပြည့်စင်ရတုတည်ထောင်စုနေ့ဖြစ်ပါတည်ထောင်စုစိတ်ဓာတ်ကိုအရင်ခံတဲ့သွေးစည်းညီညွတ်မှုနဲ့တိုင်းရင်းသားအလုံးပေါင်းတစီတဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ကြာရောက်လာတော့မဲ့85တပြည့်စင်ရတုတွေကိုကြိုဆိုသောအဖြစ်ပြည်အောင်စုမြန်မာနိုင်ငံတော်အစိုးရအနေနဲ့၁ပြည်အောင်စုစိတ်ဓာတ်ရှင်သန်ခိုင်မာစေရေးလုပ်ငန်းစဉ်၂ငြိမ်းချမ်းရေးလုပ်ငန်းစဉ်များကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့၁ကတော့သက်ဆိုင်ရာတိုင်းရင်းသားများသက်ဆိုင်တဲ့သူများကိုယ်တိုင်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်များအကျိုးဆောင်နိုင်ရေးနဲ့မြင့်တင်နိုင်ရေးဆောင်ရွက်ခြင်း2တမတော်ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီနဲ့ EEO များဓာတ်ရိုက်ဆွေးနွေးခြင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မြင့်တင်ရေးအဖွဲ့များနဲ့ဆွေးနွေးခြင်း3 NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ငြိမ်းချမ်းရေးပုံမှန်ခိုင်မာအောင်ဆောင်ရွက်ခြင်း NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအား NCA လက်မှတ်ရေးထိုးနိုင်အောင်ရည်ရွယ်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုညှော်နှဲလာစေရေးနှစ်ဖက်သဘောတူညီချက်များရရှိရေးတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီပေါ်KIO ကချင်းလူမျိုးရေးအဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူးကတော့
85နှစ်ပြည့်ဒီထောင်စုနဲ့နှစ်ပတ်သက်တာဟာဒီပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီရင်းချမ်းကြီးအတွက်ဆိုတော့နန်းစင်ချမှတ်တာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အသေးစိတ်လုပ်ငန်းစဉ်ကဘယ်လောက်ထိဒီပြည်သူလူထုတွေအခုဒီနေ့ဒီလက်နဲ့ကြိုက်တော်လာနေတဲ့ NUG PDF အဖွဲ့ဒီပြည်သူလူထုတွေအတွက်ခံစားခွင့်မရှိတဲ့အစီအစဉ်ဆိုလို့ရှိရင်တော့ဒီစနေရေဆိုတဲ့အကောင့်တွေဖို့ဖို့တော့ထည့်မယ်လို့ထင်ပါတယ်။ကျွန်တော်တို့တိုင်းသားနဲ့ကြိုင်အဖွဲ့ကြီးနဲ့လူလားချက်တွေကိုတကယ်တိရောက်နိုင်တဲ့ဒီအစီအစဉ်ဟုတ်မဟုတ်ဆိုတဲ့အပေါ်မှာလည်းငုံတည်မယ်။ဘာကြောင့်လဲဆိုတော့လူခဲ့တဲ့နေပေါင်းများစွာဆွေးနွေးခဲ့တဲ့ငင်းချမ်းရဖြစ်ပါတယ်။ဒါပေမဲ့တိတ်ပြမတိရောက်ခိုင်မာတဲ့ဆုံးဖြတ်ချက်တွေမရခဲ့တာအတွေ့အကြုံတွေရှိခဲ့လို့ဖြစ်ပါတ
ယ်။ KNU ကအမျိုးသား CEO အထွေထွေအတွင်းရေးမှူးဖရိုတာတို့မူကလည်း
ဒီခိုင်ရပဲဒီချိုင်းရွှေလို့ဆိုတော့ကျိုးကျမယ်ကိစ္စတစ်ခုဖြစ်တာပေါ့ဒါပေမဲ့ပေါ့နော်ဒီ trust တွေလည်းခေါ်တဲ့ကျွန်တော်တို့ကြည့်မှုတိဆောက်ချင်းအစ်စ်တွေကနေသွားဖို့ဆိုတော့ကျွန်တော်တို့ထဲထဲမှာကြိုးစားခဲ့ကြပါတယ်ဒါပေမဲ့အနာသိမှုကအကုန်လုံးကိုခြေထောက်နဲ့ခြေရင်းချသွားတယ်လို့ကျွန်တော်အဲ့လိုပြောလို့ရပါတယ်အဲ့တော့ကြောင့်ဒီလိုကာလမှာကျွန်တော်တို့အကြံပြုလိုတာကအစ်စ်ခိုင်ရစေလို့ပထမဦးဆုံးပြောမယ့်အစားပေါ့နော်မျိုးတွေမှာနေတွေမှာလူရွာတွေမှာလိုက်ပြီးတော့တိုက်ခိုက်တာတွေလူစုတွေဖိနှိပ်တဲ့ဟာတွေအရင်ဆုံးပြန်ရုပ်လိုက်ပြီးတော့တကယ်ယုံကြည်နိုင်လောက်တဲ့လက်တွေ့ပေါ်ပြဒီမျက်စိနဲ့မြင်နိုင်လောက်တဲ့အနေအထားကပြန်ချမယ်လို့တော့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ statement လေးတွေထုတ်တာ media release လေးတွေလုပ်တာဖြစ်ဆိုင်တော့လက်တွေ့ကြတဲ့ပြည်ပြည်ပြောင်းလဲမှုတွေကိုရေရဲတင်းတင်းလုပ်ဖို့ပဲကျွန်တော်တို့
ကြာပြင် PPSD လို့ခေါ်တဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အကြံပေးဦးခွန်ဆိုင်ကလည်း
ဒီကိစ္စဟာအပြောနဲ့အလုံညီတယ်ဆိုလို့ရှိရင်ဒိနီးနဲ့မဆိုလက်မှတ်ထိုးသူရောမထိုးသူရောကအားလုံးက ီတောင်စုကြီးကခွဲထွက်ဖို့လုပ်နေတာမဟုတ်ဘူးဒီတောင်စုဒီမျိုးကိုကိုနီးကိုဟာနဲ့လုပ်နေတာတို့တော်လည်းပဲအရင်ဆုံးကတော့စစ်ပွဲဖြစ်လာခဲ့တာကအဓိကကကွန်မြူနတီပါတီတို့ဘာလို့အဲ့ဒါကလွယ်လို့ရှိရှင်တော့ဒီပမာအစိုးရနဲ့ပမာမဟုတ်ဘူးတိုင်းရင်းသားစီတူရဲ့စတိတခါနော်တို့တော်လည်းပဲအခုကြတော့အဲ့လိုမျိုးမဟုတ်တော့ဘူးဒီဗမာအုပ်ချုပ်စုအစိုးရနဲ့ဒီဗမာဆိုတဲ့မျိုးတွေပြည်သူတွေရဲ့အတွင်းမှာဟိုကပြဿနာပေါ်လာတဲ့အခါတော့ဒီပါဝင်တဲ့အဖွဲ့အစည်းတွေလူတွေကလည်းညားပါတယ်ဆိုတဲ့အခါကျတော့လေသူတို့ရဲ့လူလားချက်တွေပေးထားမယ်စားသူတို့ကိုလည်းသူမျိုးစုတို့ပါလေနော်အားလုံးသူနေဘူးလို့ပါအဲ့ဒါမှသာဝင်းချင်ရမှာ
တကယ်တော့ပင်လုံစာချုပ်ဆိုင်ရာတည်တော်စုစိတ်တဲ့ပေါ်မြန်မာအုပ်ချုပ်သူတွေနဲ့တိုင်းရင်းသားတွေကြားအမြင်မတူတာကိုရှေ့ဆက်မဖြေရှင်းနိုင်ရင်တော့တဝဲလေလေဖြစ်နေအောင်မယ်လို့သုံးသပ်မှုတွေရှိနေပါတယ
်စစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးကိုတိုးလှုပ်သွားမယ်လို့အခုလိုပြောနေချိန်မှာပဲမြေပြင်မှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီရဲ့အပြစ်ရက်9လတက်တန်းတိုးကျညာထားချိန်မှာကချင်ပြည်နယ်ဘက်မှာတိုက်ခိုက်တာတွေဆက်ဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသဘက်မှာလည်းတိုက်ပွဲတွေဖြစ်နေတာပါရန်ကုန်ကလာတဲ့ဒီရှမ်းနဲ့ကချင်ဘက်ကတိုက်ပွဲသတင်းအခြေအနေကိုတော့ကိုငင်းညံ့ကပြောပြပေးမှာဖြစ်ပါတယ
်ကိုဗစ် -19 ကပ်ရောဂါကိုကာကွယ်ထိန်းချုပ်ဖို့ထောက်ရငင်းငင်းရရှိအောင်ဆောင်ရွက်ဖို့အပြင်လာမယ့်နှစ်မှာကြာရောက်မဲ့85နှစ်မြောက်ဆင်ရတုပြည်တော်စုနေ့ကိုကြိုဆိုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်မှာ9လကြာအပြည့်ရဆဲကြောင်းစစ်ကောင်စီကကြေညာပြီးနောက်တရက်မှာပဲကချင်နဲ့ရှမ်းမြောက်ဒေသတွေမှာမိုင်းခွဲတိုက်ခိုက်တာနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါကချင်ပြည်နယ်အတွင်းမှာတော့မိုးကောင်းဖားကန့်တနိုင်းမြို့နယ်တွေကလီဒိုလမ်းမပေါ်နဲ့မိုးမောက်မြို့နယ်မှာအဓိကဖြစ်ခဲ့ပါတယ်မိုးကောင်းမြို့နယ်အတွင်းမှာစစ်ကောင်စီရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ်
ဒီတော့ဒီလမ်းလမ်းပြတော်ပေါ်မှာကြာတော့ပါတော့ပါခဏတော့တော့ဟိုအပိုက်ပွဲဖြစ်တယ်အသေးနိုင်ဝင်ကြတော့မှာစစ်ကား၃ခုပြတ်တော်ကိုအဲ့ဒီစစ်ကားတွေဘိုင်းခွဲစိုက်ခိုက်တယ်ဆိုတော့ဒီကားကိုခိုက်တော့တော့အဲဝေတရောက်ဆိုတော့ကျွန်တော်အပြည့်စားအဲ့ဒီတော့ဒီကားကို
ဖားကန်မျိုးနယ်ကဒေသခံတူကလည်းမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ကြောင်းပြောပါတယ
်တွန်ဘောင်နဲ့ခုံချရန်သားပါကဲတက်ကြတယ်ကိုင်းဒီကောင်ကမိုက်ဖွဲပေးရလို့ကြားတယ
်။ဒီလ25ရက်နဲ့26ရက်နေ့တွေကလည်းအဲ့ဒီနေရာနားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ခွန်ဆိုင်ရန်ရွာကဒေသခံ300လောက်လဝါရွာမှာတိမ်းရှောင်နေရပါတယ်။ဒီလ29ရက်နေ့ဗုဒ္ဓနေ့ကတနိုင်းမြို့နယ်တိမ်ကောက်ရွာအနီးမှာလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်းတနိုင်းဒေသခံတွေကပြောပါတယ်။မင
်းတို့သိတယ်လို့တော့မင်းတို့ပြည်သားလူကြားရတယ်ဖြစ်တာတော့ဒီတိမ်ကောက်ကျေးရွာနဲ့မပြတ်ကျေးရွာကပိုင်လုံး6ခုကရှိတယ်။အဲ့နားမှာဖြစ်တယ်လို့ပြောတယ်
ပြီးခဲ့တဲ့အပတ်တွေအတွင်းတနိုင်းနဲ့ရှင်ပွေရန်အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အဲ့ဒီဘက်ကိုလူလက်နက်ရိတ်ခါဖြည့်တင်းတဲ့စစ်ကြောင်းတွေကို KIA ကကြားဖြတ်တိုက်ခိုက်တာတွေကြောင့်လီဒိုလမ်းမတကျော်တိုက်ပွဲတွေဖြစ်ပွားနေကြောင်းဒေသခံတွေကယူဆနေပါတယ်။ဒီကနေ့မနက်ပိုင်းမှာကချင်ပြည်နယ်အရှိချမ်းကမိုးမောက်မြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းမိုးမောက်ဒေသခံကပြောပါတယ
်။ဒီမိုးမောက်အထက်ပေါ့ကွာဟိုအချင်းတမိုင်ပေါ့ရောက်ဆောင်အေးအပေါ်ဘက်မှာမင်းညာကဝင်လာတဲ့တဲ့ဘာဟိုအဲ့ဒါဒီမင်းဟို PDF နဲ့ချရတယ
်ကချင်သတင်းမီဒီယာတွေကတော့မိုးမောက်မြို့နယ်လုံချာရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA တပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားကြောင်းဖော်ပြကြပြီးလုံချာရွာသားတွေကစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရကြောင်းဖော်ပြပါဗျ။ဒီလ28ရက်နေ့ကလည်းမိုးမောက်မြို့စိန်လုံးလမ်းကွဲမှာမိုင်းတလုံးပောက်ကွဲခဲ့ပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့MNDA ခေါ်ကိုကန်တက်တွေအကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမုံကိုဒေသခံပြောကြတာက
မနေ့ကနေဒီနေ့တော့ပြည်နေကြတယ်ဟုတ်ကဲ့။အခုတော့ပြည်နေတာပဲမုံကိုမြန်မာပေါ့။ကောင်းတော့အားတယ်မှာ
။ MNDA ကိုကန်တက်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ပြီးခဲ့တဲ့3ရက်အတွင်းတိမ့်နီကွန်းလုံနဲ့မုံကိုဒေသဘက်တွေမှာတိုက်ပွဲပြင်းထန်ကြောင်းဖော်ပြထားပါတယ်။မူဆယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်တွေမှာဇူလိုင်လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဩဂုတ်လဆန်းပိုင်းကကျူကုတ်ပန်ဆိုင်ဒေသအတွင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ဒေသခံ1400ကျော်လောက်တရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေရတယ်လို့ဩဂုတ်လကုန်ပိုင်းမုံကိုမြို့အနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ900ကျော်ဟာမုံကိုမြို့မှာခုံလုံနေရပါတယ်။စက်တင်ဘာလလယ်လောက်ကမုံကိုမြို့ရောက်စစ်ပြေးဒုက္ခသည်80လောက် COVID-19 ကာယောဂါပိုးတွေးခဲ့ပေမဲ့လည်းအခုခါမှာတော့ထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပါပြီ ကချင်း နဲ့ ရှမ်းမြောက်ဒေသကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလို KIA နဲ့ MNDAA ကိုဆက်သွယ်မေးမြန်းနိုင်ဖို့ဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
view ရဲ့တောက်ကြနေမနေခင် radio အစီအစဉ် တွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။အခုတော့ပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေတက်ကိုလည်းတင်ပြကြပါမယ်။ပြည်တွင်းမှာဆက်သုံးစီဈေးနှုန်းတွေတက်လာနေပြီးတော့လူသလောက်ဝယ်ယူနိုင်မှုအခက်အခဲရှိနေသလိုဒေသတချို့မှာတော့စီဆိုင်တွေပိတ်ထားရတဲ့အနေအထားမှာရှိပါတယ်။
တမထားတဲ့ဈေးနှုန်းအတိုင်းရောင်းချတဲ့ဆိုင်တွေရှိပေမဲ့အရင်ထက်ကိုဈေးမြင့်လာတာကြောင့်စီဝယ်ယူသူတွေအခက်တွေ့နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်အလီမှာပြောပြပေးပါဦးဗျာ။နိုင်ငံတွင်းရွှေဈေးဒေါ်လာဈေးနဲ့နိုင်ငံသားငွေလဲနှုန်းအပြောင်းအလဲတွေနဲ့အတူမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပြီးကုန်စည်ဈေးနှုန်းတွေနဲ့ဆက်သုံးစီဈေးတွေလည်းတက်လာနေပါတယ်။ အခုလိုတရိပ်တက်လာတဲ့ဈေးနှုန်းတွေကြောင့်ဆက်သုံးစီပြတ်မှာကိုစိတ်ပူနေကြပြီးဝယ်ယူစုဆောင်သူတွေရှိသလိုတချို့ကတော့ဒီထက်ပိုဈေးတက်မလာခဲ့နိုင်သလောက်ဝယ်ယူထားတာတွေလည်းရှိပါတယ်။ဒီလိုကြိုတင်စုဆောင်တာဈေးကွက်တွေတက်မှတ်ထားတဲ့နှုန်အတိုင်းရောင်းချဖို့ခက်ခဲတာတွေကြောင့်စီဆိုင်တချို့ပိတ်လိုက်ရတဲ့အခြေအနေထိရောက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ကျိုမြို့မှာဖွင့်လှစ်
ဆိုင်နေဆိုလို့ရှိရင်တိုကင်နဲ့ပေါ့နော်အဲ့လိုမျိုးတွေတော့မတန်းစီနေရပေါ့နော်အခုဆိုလိုတလောက်တော့မရဘူးအဲ့လိုအကန့်တက်နဲ့ပေါ့နော်အဲ့လိုမျိုးတွေတော့ပြီးနေရပေါ့နော်ဟုတ်
စီဝါကူတန်ဌာနနဲ့ဆက်သုံးစီတင်သွင်းဖြတ်ပြုတ်ရောင်းချရဲ့အတင်းကရန်ကုန်မန္တလေးနဲ့နေပြည်တော်ကစီဆိုင်တွေမှာသတ်မှတ်ထားတဲ့နှုံထားအတိုင်းရောင်းချဖို့ဈေးနှုန်းတွေသတ်မှတ်ထားပြီးဈေးပိုရောင်းတဲ့ဆိုင်တွေကိုတိုက်ကြားနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ဈေးကွက်ထဲမှာတော့သတ်မှတ်ထားတဲ့ဈေးထက်အနည်းဆုံး900ပိုပေးပြီးဝယ်ယူနေရတယ်လို့စီဝဲသူတွေစီကသိရပါတယ်။လာရှုံမြို့မှာတော့ဆက်သုံးစီလိုတလောက်ဝယ်ယူနိုင်ပေမဲ့ဈေးတက်လို့အခက်ခဲကြုံနေရတယ်လို့ဒေသခံတဦးကပြောပါတယ်
။ဒီကံကဆိုင်းကုတ်ပြည်မှာကြော်ညာထားတာကြတော့အောက်သိန်းစီတက်လို့ရအောင်ပေါ့နော်1950တချို့ကတည်းက1550 1600 ပါအဲ့လိုဆိုတော့ဒီကအားတက်တော့အခုဈေးတွေကားကိုဆက်တိုင်းနှဲတော့တာပေါ့။ဒီကထည့်တဲ့လူတွေနှဲတော့တာပေါ့။ကျွန်တော်တို့လည်းနည်းနည်းတော့အားပဲတက်ထည့်တာဆိုတော့စိတ်ပြေတနာတော့မရှိပါဘူး။ကားတွေလည်းတက်ပြီးပြွေးနေကြတာပဲ။ဒီလိုမျိုးဒီကြေတော့စာကုန်တော့ပုံတက်မှာပေါ့ကျွန်တော်တို့ဒီကုန်လေးလုံးတက်မှာကြတော့လူတွေပို့ပြီးတော့ခက်ခဲမှာပေါ့
အေယော်ဒီတိုင်းပတ်သိမ်မျိုးမှာလဲစီဆိုင်တွေပုံမှန်ဖွင့်ထားပြီးဝယ်သူတွေလိုတလောက်ရနေပေမဲ့ဈေးတက်နေတာကြောင့်မျိုးရင်းမှာအသွားလာတိတ်မရှိဘူးလို့ဒေသခံတဦးကပြောပါတယ်
ကျွန်တော်ပတ်သိမ်မှာတော့ဆိုင်တွေပိတ်တာတော့တိတ်မရှိဘူးကြူအောင်လို့ထည့်တော့ရနှုန်းအခုဆိုရင်ဒီတစ်ခါချင်းအပြည့်တစ်ခါချင်းစီရဟို900တန်းလို့ပြောခဲ့ရတသိန်းနောက်အောင်ကတ်နေပေါ့နော်ဒီတစ်ခါချင်း600ပတ်ချလိုက်လို့စီရကြည့်ပါလေ။ဟိုက900ဝက်ချတယ်ဖြည့်နေ။နောက်ဆုံးအဲကိုဖို့စီရမှာတော့သိမသိရုပ်ပဲ
။နေမျိုးတွေမှာတော့ဆက်သုံးစီစီနှုန်းကတဆိုင်နဲ့တဆိုင်မတူသလိုလွယ်လွယ်ကူကူရနိုင်ဖို့ကလည်းအရင်ကထက်ခက်ခဲလာတယ်လို့ဒေသခံတွေကပြောနေပါတယ်ရှင
်။မြန်မာပြည်တွင်းကဒီလောင်စာစီဈေးမြင့်လာတဲ့အခြေအနေကိုအလေးမှပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှတ်အစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါလေ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bing Jo Ru Channel 101ဒါမှမဟုတ် Thaicom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်သက်တွေစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတောက်ကြနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေကြဖြစ်တဲ့ line meter 25 kHz 11133 line meter 40 kHz 9413 line meter 51 kHz 9805နဲ့ line meter 190kHz 1509ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ကိုဗစ်ရောဂါစတင်ပြန့်ပွားတာကိုစုံစမ်းစစ်ဆေးဖို့ဩစတြေးလျအစိုးရတောင်းဆိုခြင်းကစပြီးတရုတ်နဲ့ဆက်ဆံရေးအစီအမပြေဖြစ်လာတယ်လို့ပြောနိုင်ပါတယ်။ဒီတော့တွင်လွန်ခဲ့တဲ့မေလကတရုတ်ပင်လယ်အရှေ့ပိုင်းမှာအမေရိကန်ဂျပန်ပြင်သစ်တို့ကျင်းပတဲ့ရေတပ်စီရေးလေ့ကျင့်ခန်းမှာဩစတြေးလျပါဝင်လာတာဟာတရုတ်အတွက်မကျေနပ်စရာဖြစ်လာပါတယ်။စိတ်အင်အားမဖြစ်စရောက်တာရှိတဲ့ဩစတြေးလျကိုဂရုစိုက်စရာမလိုဘူးလို့တရုတ်ကွန်မြူနီရဲ့ Global Times မှာကြည့်တာကြပါလေ။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်ဩကတ်စ်မဟာဗိတ်ဖွဲ့တဲ့အခါမှာတရုတ်တုံ့ပြန်မှုဟာပြင်းထန်လာပါတယ်။စက်တင်ဘာ15ရက်နေ့ကကျင်းပတဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာစိတ်တူသဘောတူတွေဖြစ်တဲ့အမေရိကန်၊ဗြိတိန်နဲ့ဩစတြေးလျဟာသူတို့ယုံကြည်ချက်ကိုကာဝယ်ဖို့နဲ့လုံခြုံရေးဖွံ့ဖြိုးရေးမြင့်တင်ဖို့အတွက်သုံးနိုင်ငံကာဝယ်ရေးမဟာမိတ်ဩကတ်စ်ကိုတည်ထောင်တယ်လို့ဖော်ပြပါတယ်။တရုတ်အန်ဒီရဲ့ကြီးမားလာတာကိုမပြောပေမဲ့တရုတ်ကိုဟန်တားဖို့စစ်ဘရင်စကားနဲ့ဆိုရင်ခွေထားဖို့ရည်ရားလို့မြင်ကြပါတယ်တရုတ်ရဲ့ပေါကပတ်လမ်းကြောင်းကိုအနောက်တိုင်းမှာသင်္ဃမကင်းဖြစ်နေတာကြာပြီးဖြစ်ပေမဲ့မြန်မာပြည်လိုနိုင်ငံလေးတွေကတော့အခွင့်အလမ်းလို့မြင်ကြပါတယ
်တရုတ်အစိုးရရဲ့ပေါကပတ်လမ်းကြောင်းစီမံကိန်းဟာအာရှပစိဖိတ်ဒေသကနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနေတယ်လို့ဘူယုံမီမင်းအောင်လန်ကကိုကြိမ်မြောက်မော်စကိုနိုင်ငံတကာလူညုံရင်းညီလာခံမှာဇွန်လ23ရက်နေ့ကပြောပါတယ်။အာရှပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံတွေမဟာဗျူဟာပြိုင်ဆိုင်လို့ဒေသတွင်းပြည်ပကကြီးထွားလာမယ်လို့ခန့်မှန်းပါတယ်။ဒီမိုကရေစီလူအခွင့်အရေးကိုအကြောင်းပြပြီးပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ချဲလေတာမျိုးကိုလည်းအများကြီးတွေ့ရလိမ့်မယ်လို့ဆိုပါတယ်။နိုင်ငံအချို့ဟာသူတို့နဲ့မတူတဲ့နိုင်ငံရေးစနစ်နဲ့အတွေးခေါ်တွေကိုလွှမ်းမိုးဖို့နီလန်မျိုးစုံနဲ့အစဉ်တစိုက်ကြိုးပမ်းနေတယ်လို့လဲတက်ချုပ်မင်းအောင်လိုင်ကမော်စကိုညီလာခံမှာပြောသွားပါတယ်။မြမအရေးမှာမဆွတ်ဖက်ကြဖို့တတိပေးထားတာဖြစ်ပါတယ
်။မြမပြည်တွင်းပြပရေးရမှာတရုတ်ကအရေးကြီးတဲ့အခန်းကပါဝင်နေတာမို့တရုတ်အခြေအနေဆိုးဝါးလာရင်မြမပြည်မှာကြရက်ရိုက်လာမှာကိုရှေ့ဆိုးရဆိုးရိမ်နေပုံရပါတယ်။ပြပကဆွတ်ဖက်လာမှာကိုတက်ချုပ်ကြီးဆိုးရိမ်နေတာထင်ရှားပါတယ်။ယူသားတဲ့ဒီမိုကရေစီစနစ်ကိုအကောင့်ထည့်ဖော်ခြင်းလို့စစ်အာဏာသိမ်းရတယ်လို့ပြောတာကတော့ဒီမိုကရေစီကျင့်သုံးသူတွေလက်ခံနိုင်စရာအကြောင်းမရှိပါဘူးဒီမိုကရေစီနိုင်ငံသုံးနိုင်ငံရဲ့ဩကတ်အဖွဲ့ဟာစစ်အာဏာရှင်အတွက်ဝင်းတုံစရာဖြစ်နေပါတယ်အရင်ကလည်းတည်င်းဖလှယ်ဖို့ဖွဲ့ထားတဲ့ Five Eyes အဖွဲ့မှာအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေသာပါဝင်ပါတယ်ယုံကြည်မှုကိုအခြေခံတဲ့လုပ်ငန်းတွေမှာရည်ကျင်းမှုအခြေခံတူညီတာကိုဦးစားပေးတာများပါတယ်။တမိုင်းဟာနိုင်ငံတကာဆက်ဆံရေးမှာရုံပြန်ဟနေပါတယ
်။ဒီဇယ်သုံးရေငုပ်သင်္ဘောတွေပြင်သစ်စီကဝယ်ယူဖို့အစီအစဉ်လုပ်ပြီးတော့ပြင်သစ်နဲ့အတူစီရေးလေ့ကျင့်ခန်းလုပ်ပြီးမှဩဂတ်စ်မဟာမိတ်အဖွဲ့မှဝိုင်းပယ်ခံရတာကိုပြင်သစ်ကမကြေမချမ်းဖြစ်သွားပါတယ်။ပြင်သစ်ကိုမယုံသလိုဖြစ်သွားပါတယ်။အမေရိကန်ရဲ့အနုမြူစွမ်းရင်သုံးရေငုပ်သင်္ဘောနဲ့ထောင်လိုင်းဤပညာရဖို့ဩစတြေးလျအတွက်ပိုရေးကြီးပါတယ်အနုမြူစွမ်းအင်ရေငုပ်သင်္ဘောတွေရလို့ဩစတြေးလျဟာတရုတ်ထက်ပိုပြီးအားကောင်းမှာမဟုတ်ပါဘူးဒါပေမဲ့အမေရိကန်အနုမြူရေငုပ်သင်္ဘောတွေဩစတြေးလျမှာစိုက်ကပ်နိုင်တာဟာတရုတ်အတွက်ရဒက်မအေးစရာဖြစ်လာနိုင်ပါတယ်ဩစတြေးလျကသမဂ္ဂတွေဖြစ်တဲ့သင်္ဘောသားသမဂ္ဂနဲ့လျှက်စစ်အလုပ်သမားသမဂ္ဂတွေကတော့အနုမြူရေငုပ်သင်္ဘောစီမံကိန်းဟာတိုင်းပြည်အတွက်အကျိုးမရှိဘူးလို့သုံးသပ်ကြပါတယ်
အင်္ဂလိပ်အမေရိကန်နဲ့တရုတ်ကွန်မြူနီဟာအခြေခံအတွေ့အခေါ်ကွဲပြားခြားနားပါတယ်1950ကဖြစ်ပေါ်တဲ့ကိုရီးယားစစ်အတွင်း6ချုံတိုက်ပွဲမှာ American tak tu ye nih doa bi, masih tu yang pinjul seta angguk karena aku kurati tiupka gonyu ni barre. Korea sepuh ane kono sebien di ma, cawang seta muzia bu tempera, Xi Jinping a awalah zga piaca doa barre. American ne ingli karo pertama ne dudia kebasi ma angguk karena aku dah gonyu jabi Korea sekuro mepi luja barre.Masih tahun kita degapai wara cintau ne tiup nengangu degapai naya Amerika nga kunyi ke bade. Amerika ne kongtuai esimpilu tiup komune ha yen esimpilara ba. Amerika ne sepi yen tiup pi cije duka jau tuan nengangu cangcang segda si dudui tija bade. Tiup ye tapati anasin sene ne ingli Amerika demokrasi sene ha kue biara mu.
The party are nashin, senito ye, mahabuha, sipwe, pite, sude, jump your biadwale, uon, kenye, nyamaye, don't that checko, nashin, yala, pipare, kamya. A good caro, a leja laga, jamma yagana, pipare. Didabama, go wit long, a ye bia, good tongo, pibia tawari. Go wit 19, a good cow, pibi, emiara, dre, a diga, good tonga kugo, tibo, yeji, elu, jamma ye, pinyashinia, drip anybody. The kugaro, diamond swinway,Nidhi aap bira phibi, pehlo loodin baadale, nao dhkhu aro si bira maale bhaari tri thaatin dhe suri jang phipare. Di jang Australia chi saai si jang maa yi tuku tamaro jine, nyama si takaduri ye gondu zao pamokha phide Dr. Raymond Tenwe o go wimi ngak suri nui tenpia thawale.
Okay, to go see Wendy, Dr. Raymond, do it, Kanya. So, now, the COVID chillabi, Amy Adana, but the blue bebon Pierre Chango, bigger at the bag of your bima. Did the color say blue kuzabu, your mamu, ye didn't say about such, Shinja?
Amy Bird of the job, who told my party solution, or the loo, a cacao bureau, say chow chabiro, say that jazzy to the chillan, eh? A loo chima, a loo asunchi, the kua, so dale mu pinine, sunny pinine.Emotional support, PM and Nita, Jijon Shed, Ajima. T. Sema, a teacher, Lobby, Suma, Suvari, Fayavuja, Yalu Ajito, Ayo, Majoro. Ayma, you're not to Georgia, Lutuna to Matuza in Georgia, the Sua Pubicana Yishide, say Jama Yipo Gone, the Sutaro, underlying problem, Negoria, Joga de Lu, Landa de Lu, generalized anxiety or Chita Lu, Kuanego Jimu Tangishida Lu, Azuna Gole, Midazu, Miku, psychologically Miko de Lu Bole.Independent machine. I don't do the job. Pusura Kajaro, Ebebore Usai, Johnny, eight Johnny body.
Okay, sir. Blue Kuzabin, I'm less,
yeah. You don't put a chill like Lino. Now let the pop be all. A queer yard body, Pugu Yare. The Mambo celebrate, Pugu Mia Uso in a virtual body. You know, who caro, the Delhi Head Luhabio, Internet and the Victoria Drought, some people, Josu, a queer yahoo do it. But don't what? They have to stay connected with people. Now do two chicken dinner than the Luria.RPM, two so moo, era, Yiji don't check it, the Matica Ara. Era would general two labio, no piamona, Abis Rabio. A Abis Rabio Chima, a Yiji don't check up. Two sympathy peony, not sympathy soraga, the Nara only, Chima Piali. A has one your dopia only who are Madonna Ukada. Pajolas or two Catangiari, a twitch of Gia, Chimasa, two Kandajaku, Sita Yuji to Dobiajem, Damatu Jenna Harpo, only. A Hago.အခုရေးကိုရဖို့ကြဆိုလို့ရှိရင်တနာပါရဲသူတို့အစီအမံပြဖြစ်သွားတာပဲအစီမကောင်းပါဘူးအဲ့လိုပြောတာတခုတည်းတော့သူ့ပါသက်သာမှုမရနိုင်ဘူးဘာသက်သာမှုပေးနိုင်လဲဆိုရင်သူခံစားချက်ကိုနားလေတယ်ဆိုတာကိုပြသနိုင်ရမယ်သူပြောတာကို attentively listen လုပ်ရတာပေါ့နော်သူခံစားချက်ကိုအဲ့မှာသူကပြောချင်တဲ့စိတ်ပေါ်လာပြန်ဆက်ဆက်ပြောမယ
်အာရုံစိုက်ပြီးတော့ကိုခံစားရတယ်လို့မျိုးပေါ့နော
်အဲ့အဲ့လိုကသူ့နေရာမှာ
အလားတူခံစားရတယ်လို
့ Okay သူ့နေရာကိုကဝင်ပြီးတော့ပါလေသူကမှအဲ့တော့အာဒါတော်လေးကိုကိုကိုရံနဲ့အဲ့လိုဆိုလို့ရှိရင်တော့အဲ့လိုဖြစ်မှာပဲပေါ့နော်ဒီလိုဖြစ်တဲ့ဥစ္စာကဘလို့နားလေတယ်ဆိုတော့သူကပြတ်တာပေးလိုက်လို့ရှိရင်သူ့ရဲ့ခြေထဲမှာခံစားချက်ကပေါ့ပေါ့နိုင်တယ်အဲ့ဒါကိုကျွန်တော်တို့က psychologically emotional ventilation ကိုခေါ်တယ်။
Okay စိတ်ထဲမှာအသက်ရှူဖို့ရတာတော့ဆရာနော
်။ Okay အသက်ရှူဖို့ရတော့ဒါဆို counseling method ကအဓိကအချက်ပဲလေ။အဲ့တော့ professional counseling ရှိလို့ကျွန်တော်ကောင်းတာပေါ့နော်။အဲ့လိုမျိုးမရှိတဲ့ဆရာဝန်တော်လည်းကောင်းသာမန်လူကလည်းမိတ်ဆွေပေါင်းတွေကလည်းသူနဲ့ဆက်ဆံတဲ့နေရာမှာသူ့ရဲ့အထက်မှာဟာကိုစိတ်ကခံစားချက်တွေကိုထုတ်ဖော်ပေးဖို့နဲ့အဲ့ဒါကိုပံ့ပိုးပေးဖို့ support လုပ်ပေးဖို့ပေါ့လေ။ဒီပြောတဲ့စကားကိုလိုက်နားထောင်တာပေါ့နော်။အဲ့လိုလုပ်ပေးခြင်းအပြင်အမှန်လေးပြောတာနားထောင်ပြီးတော့မှကိုကသူ empathetic ဖြစ်တာပေါ့သူဖြစ်တာကိုခံစားနိုင်ပါတယ်ဆိုတော့ကိုကိုယ်လည်းခံစားသူခံစားရပါတယ်နားလည်ပါတယ်ဒါ immediate ကြီးကျယ်တဲ့ trauma ကြီးပဲအဲ့ဒါကိုဖြတ်သန်းနေရတာကိုကနည်းနည်းတော့သတိနဲ့ဖြတ်သန်းလို့မရဘူးအခုလုပ်နေတာဆိုတော့အဆင်ပြေပါတယ်အဲ့ဒီသဘောမျိုးကိုကပြတ်သားပေးနိုင်ရင်သူ့ကိုသက်သာမှုရတော့တချို့ဆိုလို့ရှိရင်အဲ့ဒါနဲ့ကိုသက်သာမှုရတော့တာရှိတယ
်ဟုတ်ကဲ့နောက်ရောဆရာကြီးဘယ်လိုကုစားပေးနိုင်သေးလဲ
နောက်အရေးကြီးဆုံးချက်ကတော့အိပ်ဖို့လိုတယ်ဆိုလို့ရှိရင်သူ့မှာရှိတဲ့ anxiety တွေကိုကြောက်လန့်ထိတ်လန့်တဲ့ဟာတွေကိုမြန်မာစံတက်တာဘူးဆိုတော့ဆေးကိုသူရှာမှာပေါ့လေအဲ့ဒီအချိန်မှာကျွန်တော်က anti anxiety medication တွေပါလာတာပေါ့လေများသောအားဖြင့်ကျွန်တော်တို့ကအဲ့ anxious ဖြစ်တဲ့လူတွေဆိုဆရာဝန်တွေက anti depressant ဆိုတဲ့ဆေးစိတ်ဓာတ်ကျတာကိုပြန်ကောင်းစေတဲ့ဆေးမျိုးအဲ့ဒီမှာလည်း anti anxiety ဆိုတဲ့ property ပါတော့အဲ့ဒါလေးအလဲချင်းပြလိုက်ခြင်းအားဖြင့် anxiety တက်တာဘူးရအောင်လုပ်ပေးတတ်ဒါပေမဲ့တကယ် anxiety ဆေးတွေကလည်းအဆုံးထက်တယ်ပေါ့ဒါဘာလို့သိပြောဆရာဝန်သိမတုံးတာလဲဆိုလို့ရှိရင်အဲ့တော့ benzodiazepine ကိုခေါ်တော့ပေါ့လေဥပမာ diazepam ဟော Valium and not but throw him out on this here Zenek ko khora bo le Aprazolam di seri ya ma kaung na so kaung ne relax so bo ne tat mu ya me ai me bo le tu a ai bo bo ne bo le da ba me ai sei ko mman man le taw lai bi bi so yin ma cha daw chein ma sei ko dependent phit bo le sei swe wa da bo a lo chan so lo yin na ga di sei ko taw me so yin khana be taw a ma 3 ye law taw da ba pya so la ma shi a ra bi khana phyat bi ya me so now 2 ye 3 ye ni lo lo yin ta long that taw bi taw me a lo so lo yin na ga intermittent body
ဖြတ်တောင်းဖြတ်တောင်းမှာဆန်တော့ချားလေးချက်ပြီးတော့
သူ့ဇက်တိုက်ဖို့ပဲနဲ
့ရဲ့အနေငယ်ချားပြီးတော့
ရဲ့အနေငယ်ချားပြီးတော့ဟိုတခါလေးလိုရင်တောက်တော့အဲ့ဒါဆိုလို့ရှင်တော့ဟိုဆေးဆွဲတဲ့ဇာလမရောက်တော့ဘူးပေါ့နော်အဲ့ဆေးတဲ့မှာမှာခုနကကျွန်တော်ပြောလို့ Valium ဆိုတာရှိတယ် Xenex ဆိုတာရှိတယ် Valium ဆိုတဲ့ဆေးမျိုးက non active ခေါ်တယ်သူခန္ဓာကိုယ်ထဲမှာတော်တော်ကြာကြာနေတယ်တလုံးတော့ပြီးရင်သူက2ရက်လောက်ကတော့24 hour 72 hour အထက်မှာကြာနေတယ်ပေါ့နောက်ဟိုကျတော့ Xenex ကိုဆေးဖို့ကျတော့ Alprazolam သူက short active လို့ခေါ်တယ်ဒါသူကပိုကောင်းတယ်ဘာလို့ဆိုတော့ဟိုက non active stay ဟာတောက်ပြီးချက်ချက်အစွမ်းမထည့်ဘူးနှစ်နာရီလောက်နေမှသူအစွမ်းပြတယ်ဇဲနဲ့ဆိုတဲ့ဆေးကတောက်လိုက်တဲ့ချက်ချက်အစွမ်းထက်တယ်ချက်ချင်းသူကစိတ်ကငြိမ်သွားတယ်အိတ်ချင်သွားတယ်အဲ့ဒါလူကပိုကြိုက်တယ်တော့ဒါပေမဲ့ချက်ချင်းခန္ဓာကိုယ်ထဲမှာ၈နာရီ၁၀နာရီတည်းမှာသူထွက်သွားအောင်အဲ့ဆေးတကူကမရှိတော့ဘူးအဲ့တော့တကယ်လို့အဲ့ဆေးနဲ့ယဉ်မာပြီးတော့ဆက်တောက်နေတဲ့လူတယောက်ဆိုရင်တနေ့တာမှနောက်တစ်ခါပြန်တောက်ချင်တဲ့ဆေးကပေါ်လာတယ်အဲ့ဒီမှာ withdrawal symptom က
ဆေးဆွဲတဲ့လက္ခဏာပါဆရာနော
်ဆေးဆွဲတဲ့ withdrawal တက်လာပူကြီးကျယ်သွားတယ်လူကမတော့အောင်နေတော့ဒီဆေးပဲတော့လိုက်ရှာပြီးတောက်နေရတယ်အဲ့တော့ benzodiazepine ရဲ့အတိပယ်က liver lock ဆက်တိုက်တော့ရင်ဘယ်ဆေးဖြစ်ဖြစ်အဲ့ဆေးဆွဲတဲ့လက္ခဏာပေါ်လာလိမ့်မယ် even valium တော့မှ intermittently တောက်ဖို့လိုအပ်တဲ့ဆက်မှာတောက်ဖို့မလိုအပ်ရင်မတောက်ဖို့နောက်တစ်ခါတောက်နေရင်လည်းအခုလက်သက်ပါပေါ့ပြီးဆိုတော့ဆက်တောက်ဖို့လိုလို့ရှိရင် short ပြီးတောက်အောင်အပေါ်တိုးတောက်မယ်အစား short ပြီးတောက်အောင်တစ်လုံးကနေတစ်ဝက်တောက်မယ်တော့တလားနှစ်လားဒီမှာဒီဆေးကိုဖြတ်ပြအောင်အဲ့တော့ဆရာဝန်တွေကတော့ဒီဆေးလိုအပ်လို့ရှိရင်ခဏပြေးပေးမယ်ဒါပေမဲ့တကယ်ရေးရှိလိုလာပြီဆိုရင်ကျတော့ anti depressant ဆိုရရှိတယ
်ဟုတ်ကဲ့စိတ်သက်ချတာကိုပြန်တက်အောင်လုပ်ပြီးတဲ့ဆေးပေါ့ဆရာနော
်စိတ်သက်ကိုပြန်မြင့်တင်လာစေတဲ့ဆေးနော်အဲ့ဒီဆေးမှလည်းပဲနည်းနည်းအိပ်စိတ်တက်တဲ့ဓာတ်လည်းပါတယ်ခုန relaxation စိတ်ကိုကြီးအောင်လုပ်တဲ့ဓာတ်လည်းပါတယ်အိပ်စိတ်တွေအများကြီးရှိပါတယ်ခင်ဗျာဥပမာ mirtazapine ဆိုလို့ရှိရင် anti depressant အိပ်ပျော်လည်းနည်းနည်းအထောက်အပံ့ပို့တယ်ကိုဆေးတွေလောက်တော့သူကချက်ချင်းကြီးအစွမ်းထက်တယ်တော့မဟုတ်ဘူးလေဒါပေမဲ့သူ့ကိုကြိုးစားပြီးတောက်လို့ရှိရင်အိတ်တဟာကိုတက်တောင်းလုပ်ပေးနိုင်တယ်နောက်တစ်ခြားဆေးတွေအများကြီးရှိပါတယ်အဲ့ဆေးတွေနဲ့တွဲတောက်တဲ့သဘောမျိုးပေါ့နော်ဒီ benzodiazepine ကိုဖြတ်ဖို့တို့ရဲဆိုရင်ဖြတ်တဲ့အချိန်မှာဒီဆေးနဲ့ပေးထားပြီးတော့ဒီ anti depressant ဇက်တိုက်တောက်လို့ရတယ်ဆရာဝန်ပေးလိုက်လို့ဇက်တိုက်တောက်အောင်လေ6လဖြစ်ပြီးတစ်နှစ်ဖြစ်တောက်အောင်သူကဆွဲလည်းမဆွဲဘူ
းဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ VOE ရထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ website မှာ VOE ရဲ့ Facebook စာမျက်နှာပါပါကျွန်တော်တို့ဗီဒီယိုတွေစာသားတွေပြည့်စုံတင်နာပေးပါတယ်လာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတခါတော့ဒီ Thai Age Site Fever Wine တော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပ
sin tin set twa me tan yin tin lwa ga chu so ba de myama nang ngan twan tan yin da lu myo su rei ni thain ja de ayat de ta rei ma phit pyet ni de a phit pyet rei ne tan yin da rei ye atan rei ko thin hat tin set tha ra phit ba de
မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေတာတိုင်းသာတည်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းထောက်မှာနားဆင်ရမှာတွေကတော့ရှင်ပြည်နယ်မှာခရိယံဓမ္မအမှုတော်ဆောင်ပါစတာတွေပြသက်ခံရမှုဖန်စီခံရမှုတွေရှိနေပြီးတော့မြို့တော်ဟာခါကလွယ်လို့မြို့နယ်အားလုံးကိုစစ်ကောင်စီကအင်တာနက်ဖြတ်တောက်လိုက်ပါတယ်ရှင်ပြည်နယ်မြောက်ပိုင်းမွန်ကိုမြို့မှာဆက်ဆောင်တရားခံကကိုဗစ် ကိုနားဆင်ကြရမှာပါရှင်။ဒီမှာကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံးနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်မတူပီမြို့နယ်ခရိယံအမှုတော်ဆောင်ပါစတာတူဦးကိုအာနာသိန်းစစ်ကောင်စီတပ်ကဖမ်းဆီးသွားပါတယ်။စက်တင်ဘာလ23ရက်နေ့ကမတူပီမြို့နယ်ငလိုင်ကြီးဝါကခရိယံအမှုတော်ဆောင်ပါစတာဦးငိုင်ကုန်းရဲ့လက်ကင်ဖုံးထက်မှာတူမီတနက်ပုံတွေတွေ့လို့စစ်ကောင်စီတပ်ခလာရတက်လေးတုံညာကဖမ်းဆီးသ
2016年嘛，疫苗呢，当班个，米托拉里呢，中年月个月度的五年月个超五个潘西多拉吧，第几月你到外队嘛，我们上校也要派DMD，连那个派楼下你的批的对，第二大队呢，设备没新的嘞，所以潘西多拉路的他看那个表白嘞，啊，可能潘西多拉队个，别尼阿妈听说他比白楼上月多姆嘞，虽然第二队的路米当时问队呢嘞，对昆明也得把不。
รักษาดีกว่ามิวเนมาสิอาณาเต็มมือกูกังเกวสันดับยาเรตัวเอเนอรีปาร์ตี้กว่ามิวเนลุดอกุสเลปาวินตงอูกูสัตย์มาลันนะสักคนเนี่ยนี่มามิวเนตยายงันนี่ทางด้านที่ดีช่ามาไล่เดือดตียาบาร์เร ทางด้านช่างมาขายยาดูริการอเอเนอรีปาร์ตี้กันนัทเอาเนสคนเนี่ยกว่ามิวเนปิดตัวลุดอกุสเลอุยเข่าหย่อนมิวมาอยากกว่าเอาโชยมูอุลูนีเนี่ยกูอังสมุรุปเชบีตัวโกนงานดอกจีนยูเจสิมูตบ่าวเบียนเดียซีมันขังเขยปงมารีเนี่ยทางด้านอธิบดีช่างมาไล่บาร์เร่และชีมาตัวริโกตันด้วยเจนทางอุปสงทาร์เรลูนี่ท่าสุวินิกาเปียวบาร์เร่ลาดูตังกูมิวมาเสอาณาเต็มมูโกสั่งเจนสานาทุพโอเคจาร์เรอเนอรี
ปาร์ติกาปีนี้สิเป็นวันที่ห้าอุ้มไม่เอาเนี่ยกูตั้งเสียงพิโรโกเลยแสดงมาลักษณะเนี่ยนี่ก็ทางด้านนั่นเนี่ยนั่นแหละชั่งมาเข้าไปเลยชั้นมีเมียไปมุ่งเสียงอยู่ในมงกุฎมีมาสิเป็นช่างเช่าอยากเจอในลู่ยี่เดียขังกับโควิดเสกุยกับกุศลนี่เลยลู่ที่อาบาร์เลยโควิดเสกุดีบิลูนารีกูมงกุฎมีสิกชินนี่ชิงเครียมพิจารณาลิซูพิจารณาเดือนกับโควิดเซ็นเตอร์เนี่ยมงกุฎปิดดูเสียงรู้มาปุ๊บสั่งทับวิเศษกูจะเป็นยังไงลู่มงกุฎมีกับประ ကိုကန်တတ်တို့အကြံဩဂုတ်လကုန်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း900ကယွာသူယွာသားတွေဖြစ်ကြပါတယ်။
ကရင်အမျိုးသားလူမျိုးရေးတပ်မတော်ထိန်းချုပ်နယ်မြေဘကူတိုင်းဒေသကြီးကြောက်ကြီးမြို့နယ်မုံဒေသမှာစစ်ကောင်စီတပ်ကအင်အား2ဖြင့်လှုပ်ရှားလာနေပါတယ်။မုံဒေသမှာအခြေစိုက်တဲ့စစ်ကောင်စီချင်းမြန်တိုက်ရင်ခမရ
阿库罗文拉拉叫带拐片马哥所引的迪拉坎庙庙家，你也送花灯上你家来路，迪拉坎瑞个表白嘞。下面呢，张班山给阿内萨佩孔庙嘛，是江西大家恁个吉林恁个对呢，杨丹别卡罗路呢，因对踢开别西比迪拉坎要独独踢满丹呀，也许开白嘞。十点半呢，是昆阳那个佩孔庙文公送院呢，个来月阿家嘛，是江西大队满营所带开看呀路，地接丹呀亚木瑞，去开来闹班阿库罗月白古恁个吉林恁个对呢，别卡达路。 ဖေခုံမြုတ်ခံတွေကပြောပါတယ်ပြစ်ခတ်မှုကြောင့်ကုန်းဆောင်ရွာတွေကလူနေအိမ်တွေထိမှန်ပျက်စီးခဲ့ပြီးအိယာထဲကမထနိုင်တဲ့ယောဂ
ကျွန်တော်တို့ကတည်းကမြို့သမီးပေါင်မှာကြီစာတိမန်တန်ရရခဲ့တယ်လို့တိုက်ပွဲကြောင့်ပိတ်မိနေတဲ့ရွာတူရွာသားတွေလည်းဖမ်းဆီးရိုက်နှက်ခံရတယ်လို့ဖေခုံဒေတာခံတွေကပြောပါတယ်။ရှန်ကယားနယ်စပ်မှာလူထုကောက်ွယ်ရေးတပ်ကင်းနီဘူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးခုချိန်ထိစစ်ကောင်စီတပ်ဘက်ကအင်အားဖြည့်တင်းနေမှုတွေဆက်ရှိနေတယ်လို့လည
အခုတရင်လွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကျွံပစ်ခတ်မှုကြောင့်ထန်တလန်မြို့ကဖျားကြောင်းနဲ့လူနေအိမ်20ထပ်မင်းမီးလောင်ပြာကျခဲ့ရပြီးခရစ်ယာန်ဓမ္မအမှုတော်ဆောင်ပါစတာတဦးလည်းသေဆုံးသွားခဲ့ရပါတယ်ဒီဖြစ်စဉ်ကချင်းလူထုကြားမှာဘလို့မျိုးကြေရရိုက်မှုဖြစ်လာနေပါသလဲကိုရောဘက်ကစူးစီးထားပြီးတော့ဆိုင်းမုန်းကနေတင်ဆက်ပြီးသွားပါမယ်
စစ်ကောင်စီတပ်အနေနဲ့ချင်းပြည်ကလူနေအိမ်တွေမီးလောင်စေတာခရီးရန်မှုတော်ဆောင်ပါစတာကိုတနက်နေ့ပြစ်ခတ်တပ်ဖြတ်တဲ့အပေါ်မှာအပြန့်ထန်ရှုတ်ချကန့်ကွက်တယ်လို့ချင်းနစ်ချင်းခရီးရန်ဖွဲ့ချုပ်ထွေထွေတွင်ရင်မှုတိတ်ခတ်တော်ရဒေါက်တာလောဟာလိန်ကပြောပါတယ
်။ဒါကလုံးဝမဖြစ်ရမယ့်ကိစ္စဖြစ်တယ်။ကျွန်တော်တို့နိုင်ငံရေးပြည်ထောင်စုဖြစ်တဲ့ကောင်မနိုင်ငံရေးပြည်ထောင်စုနိုင်ငံရေးပြည်ထောင်စုပေါ့။အဲ့တော့ဒီဟာလေးကိုဆက်ပြီးတော့ဒီလိုပဲမိုက်မရရလူမိုက်ခတ်တာဆက်ပြီးတော့ဖြစ်နေမယ်ဆိုရင်တော့နိုင်ငံရေးပြည်ထောင်စုကမကတော့လေဒီလူမျိုးရေးပြည်ခအတွင်းတန်းဒီပါရီပြည်ထောင်စုတန်းဒီဖြစ်လာနိုင်တဲ့အားရတဲ့ချက်တွေကြောင့်ဒါတွေကိုကျွန်တော်တို့ကဒီပြည်ထောင်စုရှုပ်ချတဲ့သဘောဖြစ်ပါတယ်
စက်တင်ဘာ16ရက်နေ့ကစစ်ကောင်စီတပ်ကနေထန်တရာမြို့ထဲလေးနဲ့ကြီးတွေနဲ့ပစ်ခတ်လို့လူနေအိမ်16လုံးမီးလောင်ပြာကျခဲ့ရပါတယ်ထန်တရာရပြည့်နှစ်ချင်းခရီးရန်တင်းတော်ဟာတင်းအုပ်ဆရာပါစတာဂျုံပြက်ဟုံကိုပစ်တက်ခဲ့ပြီးပါစတာရဲ့နာယီဖုံးနဲ့မင်္ဂလာလက်စွပ်ကိုလက်ချောင်းဖြတ်ပြီးယူရတယ်လို့ချင်းနှစ်ချင်းခရီးရန်ဖွဲ့ချုပ်ကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီအကြောင်းကိုထန်တရာကလူငယ်တဦးကအခုလိုပြောပြပါတယ်
မီးလောင်တဲ့ချိန်မှာတူတူကလည်းတယောက်မှမထွက်ရဘူးပေါ့နော်ဒါပေမဲ့ဒီမီးလောင်တာကဒီလိုမျိုးမင်းငင်းဖို့ပေါ့နော်ဒီစီဘီစီပါစတာတယောက်ပေါ့နော်ကျွန်တော်အဲထန်တလန်ကအရာအကိုရဲ့သူကလူငယ်လေးဖြစ်တာပေါ့နော်ပါစတာကျုံးပြခုံပေါ့နော်သူကလည်းဒီမီးလောင်တာကိုမင်းငင်းဖို့အလူတွေကိုနည်းနည်းဆော်ပြီးမှလေတော့အဖွဲတွေနဲ့သွားရတဲ့ချိန်မှာထန်တလန်လမ်းဆောင်ကနဲ့အစားကစားတနေ့နဲ့အတူနဲ့ဖြစ်တာပေါ့နော်တမင်တတပစ်တာအာကတော့သူ့အသက်ကရှုံးဆုံးတာပေါ့နော်ဒီလိုမျိုးအစစ်စစ်တတတွေကလူသားမဆန်းစွာပေါ့နော်သူ့ကိုလက်ချောင်းလေးပေါ့နော်လက်ထက်လက်ဆွတ်လေးပေါ့နော်အာကိုတို့ကဖျက်ပြီးမှယူတာပေါ့နော်အာတို့ဒီပီတူလူထွေးရင်နာတာပေါ့နော
်အာနာဒင်းစစ်ကောင်စီတပ်ဟာမင်းတပ်က Great Baptist Church ပရမျိုးနယ်ကတောင်နစ်ချင်းအတင်းတော်ထန်တရာမြို့နယ်ကဂျွန်ဆန်နစ်ချင်းခရီးရန်ဖျားเจ้าမှာခရီးရန်တွေရဲ့ဖျားเจ้าတွေပါရာရဲ့အထွတ်မြတ်တွေဖြစ်တဲ့ကျန်းစာအုပ်တွေတချင်းစာအုပ်တွေဖျက်ဆီးတာအလူငွေတွေကိုဖောက်ယူထားတာတွေဆက်တိုက်ကျူးလွန်လာတယ်လို့လည်းဆိုပါတယ်။ချင်းနစ်ချင်းခရီးရန်ဖွဲ့ချုပ်ကတော့လက်ရှိနိုင်ငံရေးပဋိပက္ခတွေကြောင့်ဒေတာအတွင်းစီးရေးတင်းမာမှုတွေကိုမှန်ကန်တဲ့နိုင်ငံရေးနည်းလမ်းနဲ့တရားမျှတစွာဖြေရှာပြီးညီညွတ်ငြိမ်းချမ်းသောပြည်ထောင်စုကိုယ်တော်တည်ဆောက်စေလိုတယ်လို့လည်းပြောဆိုထားပါတယ်။
ဆက်ပြီးတော့2020ပြည်နှစ်နောက်ပိုင်းကရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်ဖို့စစ်တွေမျိုးလမ်းမပေါ်ထွက်ပြော့ကိုလိုနီအစိုးရအလိုမရှိဖက်ဆစ်စစ်တပ်အလိုမရှိ No Bloody Government Burma Army Get Out စတဲ့စိုင်းပုတ်တွေကင်ပြီးတော့ဆန္ဒပြခဲ့ကြတဲ့ရခိုင်ចောင်းသား၄ဦးကိုထောင်ဒဏ်ချမှတ်လိုက်တာကပညာစည်းပူးနေတဲ့ចောင်းသားတွေအတွက်နစ်နာဆုံးရှုံးမှုဖြစ်စေတဲ့ဒီဆုံးဖြတ်ချက်ဟာတရားရုံးကဥပဒေကိုမျက်ကွယ်ပြုရာရောက်တယ်လို့အမှုလိုက်ပေးနေတဲ့ရှေ့နေကပြောကြားလိုက်ပါတယ်။ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးတော့နမ်ဟောင်ကနေတင်ဆက်ပေးသွားပါမယ်ရှင်။
တိုက်ပွဲအလိုမရှိဆန္ဒပြတဲ့ရခိုင်ပြည်ចောင်းသားတပ်မကကိုကျော်နိုင်ထေးကိုဦးတန်းနိုင်ကိုမြတ်စိုးဝင်းနဲ့တကုံတက္ကရိုရခိုင်ចောင်းသားများတပ်မကကကိုကောင်းထွန်းတို့ကိုစစ်တွေတရားရုံးကထောင်ဒဏ်နှစ်ခွဲပြစ်ဒဏ်တည်တည်ချမှတ်ခဲ့တာပါစက်တင်ဘာလ23ရက်နေ့ကစစ်တွေခရိုင်တရားရုံးကိုအဲ့ဒီအမှုနဲ့ပတ်သက်ပြီးဆက်လက်တင်ရမှာဒါကိုခရိုင်ကလည်းပြန်ပယ်ချခဲ့တဲ့အတွက်ပြည်နယ်တရားလွတ်တော်အထည်ဆက်တင်ဖို့စီစဉ်နေတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးကျော်ညွန့်မောင်ကပြောပါတယ
်ဟုတ်တော့အဲ့ဒီမင်းကိုကျွန်တော်တို့ကစတင်တယ်တော့ကိုတက်ဖို့အတွက်ပြင်ချက်တွေတက်ပြီးတော့ပူတာပါတယ်ခင်ဗျာအခုခရိုင်ကသုံးပြတာကိုမကျန်တော့ကျွန်တော်တို့ကစတင်တယ်တော့ကိုတက်မှာပေါ့အဲစတင်တယ်တော့တက်ဖို့တော့စီစဉ်ထားပါ
ဒီလူငယ်တွေဟာတက်ကြိုးမှာပညာစည်းပူးနေတဲ့ចောင်းသားတွေဖြစ်ပြီးဖြစ်စဉ်တစ်ခုတည်းအပေါ်မှာအမှုနှမှုဖွင့်ပြီးတော့ပြစ်ဒဏ်နဲ့ရကိုတီးခြားစီချတာဟာဥပဒေကိုမျက်ကွယ်ပြုပြီးတော့ဆုံးဖြတ်ရာရောက်တဲ့ចောင်းသားလူငယ်တွေကိုလည်းနစ်နာစေတယ်လို့ဦးကျော်ညွန့်မောင်ကဆက်ပြောပါတယ
်ဒီចောင်းသားတွေဟာတကယ်လို့ចောင်းသားတွေဟာပညာသင်နေတဲ့လူတွေလည်းဖြစ်တယ်နောက်ပြီးတော့အော်သူတို့ကိုတကယ်သူတို့မှတော့ကိုကျိုးသားတော့ရှိကြောင်းလေးဝန်ခံထားတယ် Hello, Wanganda Malaya, Dudoa, Wanganda Malaya, the Ayunga, the Samadale, the Timun and Pavade, who did the Nisum Samada Gado, General Pitching Hospital, Tonga, the Nimade. Connected the Uri as we Uri and Manade, Naruga, Wanganego, Mizubet, Tibet, Shadale, the Ayunga, the Kalidibo, Matenya, Mazinda, and Mizum Titan, which are the only dinner work, and in the Senate Hotel.
စက်တင်ဘာ16ရက်နေ့ကစစ်တွင်မြို့နယ်တရားရုံးကနေရခိုင်ပြည်ကျောင်းသားများတက်မက်ကကျောင်းသားလေးဦးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုငါးရာငါးခါခွေတဘာဝဘေးအန္တရာယ်ဆိုင်ရန်စီမံခန့်ခွဲမှုဥပဒေပုံမှန်24ရက်အတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်နှစ်နှစ်ခွဲစီချမှတ်လိုက်တဲ့အပေါ်ခရိုင်အဆင့်ကိုတက်ခဲ့ကြတာလို့ပြောပါရယ် အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ချင်းပြည်နယ်မှာခရိယံအမှုတော်ဆောင်ပါစတာရီပြစ်တက်ခံရမှုဖမ်းဆီးခံရမှုတွေရှိနေပြီးမြို့တော်ဟာခါကလွဲလို့မြို့နယ်အလုံးကိုစစ်ကောင်စီကအင်တာနက်ထပ်တောက်လိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမုံကိုမြို့မှာစစ်ရှောင်းတရားခန့်ကကိုပြစ်ဆက်ကိုရောဂါကူးစက်ခံရရပါတယ်။ရခိုင်ပြည်နယ်ကွာမြို့နယ်ကစာနာပြလွတ်တော်အမတ်တအူးနဲ့ရက်ွက်အုပ်ချု
စစ်ကောင်စီကဖမ်းဆီးထောင်ချလိုက်ပါတယ
်။တရရှင်နဲ့ခုနဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းပတင်းလွှာပဲဖြစ်ပါတယ်။နောက်ပတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအားမိပါ
ထိုင်းခြေဆိုင်ဖီဂါဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့ဒီတိုင်းရင်းသားဒေသအသီးသီးကပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေအပြည့်စုံကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညတောက်ကြနေညမှာ VO ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေတင်ဆက်တဲ့ခါမှာတော့နောက်ဆုံးရသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဒီအမျိုးသမီးကဏ္ဍအသိပ္ပံနဲ့ဤပညာသုတဆုံးလင်အမေရိကန်တခွင်စာရာတွေကိုလိုင်းနိုမီတာ32-31နဲ့58တို့မှာရောဒီ Facebook စာမျက်နှာမှာပါစောင့်မျှော်နားဆင်နေပါတယ်။ VO ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကောင်ဆက်ပဇာမှာရှိတဲ့ဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင်မိုဟစ်အူလာအသက်ခံရတာအတွက်ပြင်းထန်စွာရှုတ်ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့လက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလီကကျက်တဲ့ဗရီနေမှာပြောပါရယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရောကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လုပ်ဖို့ရောကုလသမဂ္ဂကတိုက်တွန်းကြောင်းလည်းပြောပါရယ်ဒါပြင်ဘင်္ဂလားဒေ့ရှ်အပါအဝင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့ရောက်နေတဲ့နိုင်ငံမှာရွန်ဂျာတိုင်ဝမ်ကိုနိုင်ငံတကာကဆက်ပြီးအကူအညီပေးဖို့လည်းတိုက်တွန်းတာပါမြန်မာအနာသိစစ်ကောင်စီကအမေရိကန်သတင်းတောက်ဒန်နီဖန်စတက်ကိုဆက်လက်ဖမ်းဆီးထားတဲ့ပုံမှာလွန်စွာစိုးရိမ်မကင်းဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကချက်တဲ့ဗရစ်နေမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကအမေရိကန်အစိုးရရဲ့အမြင့်ဆုံးဦးစားပေးကိစ္စရဖြစ်ကြောင်းနဲ့အဖမ်းခံထားတဲ့ဒန်နီဖန်စတက်အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။ဒါအပြင်သူ့ကိုချက်ချင်းလွှတ်ပေးဖို့အမေရိကန်အစိုးရအနေနဲ့မြန်မာအနာသိစစ်ကောင်စီကိုဆက်ပြီးဖိအားပေးသွားမယ်လို့လည်းပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဂါဗီနဲ့ UNICEF အပောင်းဝင်ကုလသမဂ္ဂအဖွဲ့တွေပူးတွဲပြီးမြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးတဲ့လုပ်ငန်းအရှိန်မြှင့်မှုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ကုလသမဂ္ဂအဖွဲ့တွေကကျက်တဲ့ပြည်နယ်မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဒီဇင်ဘာလ3ရက်နေ့ထိဆက်ပြီးတော့လဲပတ်နိုင်အောင်အထက်နဲ့အောက်လွှတ်တော်200စလုံးကကျက်တဲ့ပြည်နယ်မှာယာယီအသုံးစရိတ်ကိုမဲခွဲပြီးအတည်ပြုပေးလိုက်ပါတယ်။အခုလိုအတီးပြုတ်ချက်မရခင်ရင်ချက်တပရင်းနေညတကောင်ရအချိန်မှာအစိုးရရန်တရားတစိမ့်တစ်ပိုင်းကိုရန်နာလိုက်ရမှာဖြစ်ပါတယ်။အခုတော့အထက်လွှတ်တော်ကထောက်ခံမဲ65မဲ၊ကန့်ကွက်မဲ35မဲနဲ့အတီးပြုတ်ပေးတယ်လို့အောက်လွှတ်တော်ကလည်းထောက်ခံမဲ254မဲ၊ကန့်ကွက်မဲ185မဲနဲ့အတီးပြုတ်ပေးခဲ့တဲ့အတွက်ဒါကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတီးပြုတ်ဖို့သမ္မတအိမ်ဖြူကိုပေးပို့လိုက်ပြီးဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့တည်းအစီအစဉ်ထုတ်လို့ရမှုကတော့ကိုကမောင်စိုးမင်းဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘဲအယ်ထယပ်နဲ့ကာဗင်ဖောက်လာတို့ဖြစ်ကြပါတယ်ဒီကနေ့မနေ့တည်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ဗ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America.